ထိုင်းနိုင်ငံမှာတော့ကိုဗစ်ဒဏ်ခံစီးပွားရေးပြန်ကူစားနိုင်ဖို့နိုင်ငံပေါင်း56နိုင်ငံကခီးသွွားတွေပေါ်ကန့်သတ်ချတာတွေကိုဒီနေ့ဖြေလျှော့ပေးလိုက်ပါပြီ။ဒါပေမဲ့ဒီနိုင်ငံသားခီးသွွားတွေအနေနဲ့ထိုင်းနိုင်ငံအရောက်မှာမဖြစ်မနေသတင်းနှစ်ပတ်ဟိုတယ်ကရန်တင်းအသွာလာကန့်သတ်နေထိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံကိုဗစ်လုပ်ငန်းအဖွဲ့ပြောကြရထိုးဝီဆင်ဝီဆန်နျူရိုသင်ကဆိုပါတယ်။ဩစတြေးလျပြင်သစ်နဲ့အမေရိကန်ကခီးသည်တွေအနေနဲ့ဗီဇာမလိုအပ်ပေမဲ့ခီးစားမထွက်ခင်ပြီးခဲ့တဲ့3ရက်အတွင်းကိုဗစ်ကင်းစင်ကြောင်းထောက်ခံစာနဲ့ဘဲဟိုတယ်မှာကွာရန်တင်းကန့်သတ်နေထိုင်မှာကိုတော့ပြတ်ရမှာဖြစ်ပါတယ်။ကိုဗစ်လုပ်ငန်းအဖွဲ့ပြောကြရထိုးဝီဆင်ကပဲအခုလိုကွာရန်တင်းဝင်ပြီးရင်ရက်30ဗီဇာကို45ရက်အထိတည်တန်းတိုးပေးမှာပါလို့လည်းဆက်ပြောခဲ့ပါတယ်။ဒါအပြင်ဒီကွာရန်တင်းသွားလာကန့်သတ်ခံရခြင်းအတွင်းမှာလည်းကိုဗစ် -19 ပိုးစစ်ဆေးမှုကိုအရင်2ချိန်ကနေအခုတော့3ချိန်ခံယူရမယ်လို့ထွေစင်ကဆက်ပြောခဲ့ပါတယ်။ထွေစင်ကပဲအခုလိုပိုတိုးပြီးပိုးစစ်တာကြောင့်နောက်ပိုင်းမှာကွာရန်တင်းခြားရက်ကိုရှော့ပေးသွားဖို့ရှိတယ်လို့လည်းထည့်ပြောခဲ့ပါတယ်။